မြန်မာနဲ့တရုတ်နယ်စပ်အထူးသဖြင့်ဝကိုပိုင်အုပ်ချုပ်ခွင့်ရ UWSA ထိန်းချုပ်တဲ့နေရာတွေနဲ့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေမှာတရုတ်အွန်လိုင်းငွေလိမ်ကိုင်းတွေကိုနေနေဖို့တရုတ်အစိုးရကဖိအားပေးနေတဲ့အတွက်ဒီလုပ်ငန်းတွေမှာပတ်သက်တဲ့တရုတ်နိုင်ငံသားတွေဟာရှမ်းပြည်နယ်မြောက်ပိုင်းကအလံဝေးလာတဲ့ကျေးရွာတွေမှာတင်းရှောင်ပုန်းခိုနေကြပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုသားညုံကပြောပြထားပါတယ်ရှင်။
တရုတ်နိုင်ငံဘက်ကဖိအားတွေကြောင့်ဝဒေတာအာနာပိုင်းတွေဟာထိန်းချုပ်နေမိတွေတဲကအွန်လိုင်းငွေလိမ်ကိုင်းမျိုးစုံကိုဖမ်းဆီးမှုတွေဇက်တိုက်လုဆောင်လာတဲ့အတွက်ရှမ်းပြည်နယ်မြောက်ပိုင်းမြို့နယ်တချို့က GRC ကိုထွက်ပြေးလာတဲ့တရုတ်နိုင်ငံသားတွေအများအပြားရှိနေကြပါတယ်။အထူးသဖြင့်လာရှိုကွတ်ခိုင်မိုင်းရဲတန်ယံစတဲ့မြို့နယ်တွေရဲ့အစွန်ဖျားက GR တချို့မှာတရုတ်နိုင်ငံသားတွေအုပ်စုလိုက်တင်းရှောင်နေကြတယ်လို့သိရပါတယ်။မိုင်းရဲမြို့နယ်အစွန်ဖျားက GR တွေမှာခိုလုံနေတဲ့တရုတ်နိုင်ငံသားတထောင်လောက်ရှိနေတယ်လို့ရှမ်းသတင်းထံတချို့ကရေးပါတယ်။မိုင်းရမျိုးကဒေသခံတူကတော့သူတို့တဲကတချို့ကိုမိုင်းရမျိုးပေါ်မှာလဲတွေ့ရတတ်ပြီးတော့ဒေသခံစကေပြန်အကူညီနဲ့စားတောက်ဆိုင်မျိုးစီကိုတွာလာတတ်တဲ့အကြောင်း view ကိုပြောပါတယ်လက်ရှိမှာတော့သူတို့ဟာစစ်ကောင်စီလက်အောက်ခံမိုင်းဟာပြည်သူစစ်ရဲ့နေမြေထဲမှာနေထိုင်နေတဲ့အကြောင်းသူကပြောပါတယ
်ဒီခါမှာပုံများတယ်လို့သူကပြောတော့လို့များလာလို့များတယ်ကိုဒီခါမှာတော့ဟိုလာတဲ့ဘက်ကပြောမယ်ဆိုရင်အဲ့ဒီတော့မိုင်းရရဲ့ရှေ့တောင်ဘက်ကတော့မိုင်းရှိခိုင်းလမ်းဘက်ကလုံးလုံးလည်းလာတော့ပဋ္ဌာန်းပေါ်ပြီးတော့နေလို့တရားပြီးတရားတော့ကိုအုပ်စုခိုင်းမှအဲ့လိုအလုံးကြီးရမှာဟုတ်အားလုံးတရားနဲ့နေရတော့မချဘူးဟိုဟာပေါ့ဒီသူစစ်နေလေအဲ့ဒီသူစစ်နေလေတော့နေကြတာ
ထပ်ပြီးလာတဲ့တရုတ်နိုင်ငံသားတွေဟာငွေကြေးအမြောက်အများကိုယူလာတဲ့အတွက်သူတို့ရောက်တဲ့နေရာတွေမှာဒေသခံအာဏာပိုင်တွေနဲ့ပေါင်းပြီးတော့သူတို့ရဲ့လုပ်ငန်းတွေကိုဆက်လုပ်ကောင်းလုပ်နိုင်တယ်လို့ဒေသခံတွေကခံမှန်းပြောဆိုကြပါတယ်အွန်လိုင်းငွေလိမ်လုပ်ငန်းတွေနဲ့ဆက်ဆက်တယ်လို့ယူဆတဲ့ဝါရာရှိနှစ်ဦးကိုတရုတ်ဆွေကနေပြီးတော့တရုတ်ယွမ်ငွေ9သိန်းထိစုကြည့်ပြီးတော့ဖမ်းရန်ထုတ်ခဲ့ပါတယ်။တရုတ်နိုင်ငံရဲ့စီးမင်းတွေကိုချိုးဖောက်ခဲ့တယ်ဆိုပြီးတော့ဒီရာရှိနှစ်ယောက်ကိုဝါဒေသတောင်ရှိသူတွေကရေးယူမှုတွေလုပ်ဆောင်ထားပါတယ်။ဒါပေမဲ့လည်းသူတို့နှစ်ဦးပမာရှိနေလဲဆိုတဲ့နောက်ဆက်တွဲသတင်းတွေကိုတရုတ်ဆွေရောဝါအဖွဲ့ကပါထုတ်ပြန်တာမရှိသေးပါဘူး။ကြပ်ပြောင်းလို့တရုတ်လိုခေါ်တဲ့မြန်မာနိုင်ငံတည်းကအွန်လိုင်းငွေလိမ်လုပ်ငန်းတွေဟာအွန်လိုင်းလောင်းစားလုပ်ငန်းတွေအပါအဝင်လူကုန်ကူးမှုတွေအထိကိုကျယ်ပြန့်လာနေပါတယ်။တရုတ်နိုင်ငံသားတွေအများဆုံးထိခိုက်နစ်နာလာတဲ့အတွက်တရုတ်ဆိုကဒါကိုစိုးရိမ်လာတာပါ။ဝါနဲ့ကူကန့်ဒီကမှခြေဆိုင်ပြီးတော့လှုပ်ရှားနေသူတွေဟာလာရှိုးမြို့ပေါ်မှာလဲစီးပွားရေးလုပ်ငန်းတွေကိုထူထောင်ထားကြတယ်လို့လာရှိုးဒေသခံတူဦးက view ကိုပြောပါတယ်။ဝါဒီသာအာနာဝန်ဒီကဒါတွေကိုရှင်းလင်းဖို့အစီအစဉ်ရှိတယ်ဆိုတာကြားတဲ့အကြောင်းလည်းသူကပြောပါတယ
်ကျွန်တော်တို့ဘဝဘက်ကလုပ်ဖို့ရှိတယ်လို့ကြားတယ်ဟုတ်တာမဟုတ်တာတော့မသိဘူးပေါ့အစီအစဉ်ဆွဲနေတယ်လို့ကြားတယ်ကျွန်တော်တို့ဒီလောက်ဆုံးမျိုးပေါ်တော့ပြန်ကစားရုပ်ဒီပါရတော့အကုန်လုံးဖြတ်သိမ်းသားတယ်ပြည်ထောင်စုကလည်းပြောတာပဲဒါ BNN နိုင်ငံသားနဲ့ပြည်ထောင်စုပြည်ကလည်းအဲ့လောက်ကစားပိုင်းကြီးအကုန်လုံးဖြတ်သိမ်းသားတာပဲ
တရုတ်ဆွေရဘက်ကတော့မြန်မာစစ်ကောင်စီဝါဒီသာအာဏာပိုင်နဲ့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသကတာဝန်ရှိသူတွေကိုသူတို့နဲ့ပေါင်းပြီးတော့ကြားဖြတ်လုပ်ငန်းတွေကိုနှိမ်နင်းပေးဖို့ဖိအားပေးနေပါတယ်။အခုဆိုရင်တော့မြန်မာနိုင်ငံဘက်ကလွှဲပြောင်းပေးခဲ့တဲ့တရုတ်နိုင်ငံသားဟာအယောက်2300ကျော်သွားပြီဖြစ်တယ်လို့သိရပါတယ်ခင်ဗျ။